တောင်ကိုရီးယားနိုင်ငံပိုင်လေပြင်းနဲ့နမိတ်ထဲဒီကနေ့ဝင်လာတဲ့ရုရှားစစ်လေယာဉ်ကိုသတိပေးတဲ့အနေနဲ့တောင်ကိုရီးယားကျက်လေယာဉ်တွေကအချက်ပြမှုတွေပစ်ဖောက်ပြီးတော့သတိပေးခဲ့ရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားအရှေ့ပင်လယ်ပြင်နဲ့ဝင်ရောက်လာတဲ့ရုရှားလေယာဉ်ကို F-15K နဲ့ F-16K အပါအဝင်တောင်ကိုရီးယားကျက်လေယာဉ်တွေကလိုက်ပြီးတော့သတိပေးနှင်ထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားကျက်လေယာဉ်တွေဖက်ကအချက်ပြမှုတွေပစ်ဖောက်လိုက်တော့မှအဲ့ဒီရုရှားလေယာဉ်ပြန်ထွက်သွားပေမဲ့လည်းတိတ်မကြခင်မှာပဲပြန်လှည့်လာတဲ့အတွက်တောင်ကိုရီးယားကျက်လေယာဉ်တွေစီကအချက်ပြမှုတွေထပ်ပြီးတော့ပစ်ဖောက်ခဲ့ရတာပါ။တောင်ကိုရီးယားလေကြောင်းရန်ကာကွယ်ရေးဆောင်ထဲမှာမနေ့အင်္ဂါနေ့ကအခြားရုရှားလေယာဉ်နှစ်စင်းနဲ့အတူတရုတ်စစ်ဖက်လေယာဉ်နှစ်စင်းတို့လည်းဝင်ရောက်ပြန်တန်းခတ်ကြတယ်လို့ဆိုးလ်မြို့တာဝန်ရှိသူတွေကပြောပါတယ်။ဒီလိုရအတွက်တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတရုတ်နဲ့ရုရှားတန်ယုံကိုတရားဝင်ကန့်ကွက်စာပေးပို့ခဲ့တာပါ။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့သူ့ရဲ့စစ်လေယာဉ်ဟာဂျပန်ပင်လယ်ပေါ်ကဂျာခန်ရေနယ်နိမိတ်ထဲမှာပျံသန်းခဲ့တာဖြစ်တယ်ဆိုပြီးတောင်ကိုရီးယားရဲ့ဆွဆွဲပြောဆိုချက်ကိုပယ်ချပါတယ်။တောင်ကိုရီးယားကျက်လေယာဉ်တွေဖက်ကတော့ကျင့်ဝတ်နဲ့အညီလှုံ့ဆော်ခြင်းမရှိဘဲတတိပေးမီတွေပစ်ဖောက်ခဲ့တာမျိုးလည်းမလုပ်ခဲ့ဘူးလို့တံပြန်ဆွဆွဲပြောဆိုပါတယ်။လေကြောင်းရန်ကာကွယ်ရေးဆောင်ထဲကိုတရုတ်နဲ့ရုရှားလေယာဉ်တွေတစ်ခါတရံဝင်လာတာမျိုးရှိခဲ့ဖူးပါတယ်။ဒါပေမဲ့လည်းကိုရီးယားပိုင်လေပြင်းနဲ့နမိတ်ထဲကိုရုရှားစစ်လေယာဉ်ဝင်လာတာပထမဆုံးအကြိမ်ဖြစ်တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။